လူပေါင်းသစ်ပါတီဟာ1988လူထုရေးတော်ပုံကာလမှာ NLD ပါတီပြီးရင်ဒုတိယအင်အားအကြီးဆုံးပါတီဖြစ်ပါတယ်အခုတော့ဒီပြည်ပမှာအခြေစိုက်ထားတဲ့လူပေါင်းသစ်ပါတီကပြည်တွင်းမှာတရားဝင်ယက်တီဝင်ရဖို့စ조사နေတာတွေ့ရတော့ဒီယက်တီလှုပ်ရှားသွားနိုင်ဖို့ကိုစရာတို့ဟိုဘယ်လိုအဆင့်တွေနဲ့လှုပ်သွားဖို့ရှိပါလဲ
ထိုင်းမြန်မာနယ်စပ်မှာရှိတဲ့လူပေါင်းသစ်ဒီမိုကရက်တစ်ပါတီအနေနဲ့သူတို့အစိုးရနဲ့ယက်တီဆောင်ရွက်ဆွေးနွေးနေတဲ့အပိုင်းတွေကတော့ကျွန်တော်တို့အကုန်လုံးမသိရသေးဘူးတချို့အပိုင်းတွေကဆောင်ရွက်ဆဲဖြစ်နေတဲ့အတွက်ကျွန်တော်တို့အဲ့ဒီပေါ်မှာတော့ဝေဖန်ချက်ပေးဖို့တော့နည်းနည်းခက်တယ်ဒါပေမဲ့ကျွန်တော်တို့ရဲ့ယက်တီချက်တွေပေါ်ကပေးမယ်ဆိုရင်တော့ကျွန်တော်တို့ဆွေးနွေးပွဲတွေမှာလွတ်လပ်ပွင့်လင်းမြင်သာဖို့လိုအပ်တယ်အပြုသဘောဆောင်မှုလိုအပ်တယ်အပြန်အလှန်လေးစားရှိမှုလိုအပ်တယ်နိုင်ငံရေးအကျဉ်းသားများကိုချွန့်ချက်မရှိလွတ်ပေးဖို့လိုအပ်တယ်နောက်ပြည်ပရောက်နိုင်ငံရေးအင်အားစုများနိုင်ငံရေးရလက်နက်ကိုင်တိုက်ပွဲဝင်ရည်တည်ဆောင်ရနေသူများအနေနဲ့ပြည်တွင်းကိုဂုဏ်သိက္ခာရှိစွာပြန်လည်ဝင်ရောက်လာနိုင်မှုအတွက်ဆိုရင်အထွေထွေလူငယ်ချမ်းသာခွင့်တရက်အမြန်ဆုံးလိုအပ်တယ်လို့ကျွန်တော်အနေနဲ့သုံးသပ်တယ်။နောက်တစ်ချက်ကတော့မတရားသိမ်းအုပ်ဝတွေများကိုအလေအမြန်ဆုံးတစ်ဖက်ပေးဖို့လိုအပ်တယ်အဓိကအဲ့နိုင်ငံရေးခင်းကျင်းနေတဲ့အဲ့သုံးချက်ကိုသွားတွေ့တယ်အဲ့
တော့ဒီထိုင်းမြန်မာနယ်စပ်ကပါတီဌာနချုပ်ကပြည်တွင်းကိုဝင်လာပြီးပြန်ဖွင့်မယ်ဆိုရင်လုပ်ငန်းပိုင်းရပေါ့ဘယ်လိုကိစ္စတွေမှာအခက်ကြုံရနိုင်တာတွေရှိမလဲခင်ဗျာ
ထိုင်းမြန်မာနယ်စပ်ကလူပေါင်းတဲ့ဒီမိုကရက်တစ်ပါတီအနေနဲ့ပြည်တွင်းကိုပြန်ဝင်လာတဲ့အပိုင်းမှာအစိုးရနဲ့ညှိနှိုင်းတဲ့အချက်တွေရခဲ့မယ်ဆိုရင်တော့တို့အနေနဲ့တိတ်မဆက်လောက်ဘူးလို့ထင်တယ်အဲ့ဒီအနေအထားမျိုးနဲ့တခြားအရေးကြီးတဲ့တို့ရဲ့ဒီဆွေးနွေးမှုပေါ်မှာတော့မူတည်တယ်လေဘလောက်လာရောပြီးနိုင်မလဲတစ်ဖက်အင်အားစုကလည်းလက်ရှိအခြေအနေပေါ်မှာတို့အနေနဲ့ဘလောက်ထိဒီအစိုးရနဲ့ဆွေးနွေးညှိနှိုင်းဆောင်ရွက်လို့အဆင်ပြေမလဲဆိုတဲ့ပေါ်မှာတော့မူတည်နိုင်မယ်လို့ကျွန်တော်ထင်တယ်လေ
ဆိုတော့လူပေါင်းတဲ့ပါတီကပြည်တွင်းမှာတရားဝင်ရည်တည်ခွင့်ရလာမယ်ဆိုရင်2015ရွေးကောက်ပွဲကိုရောဝင်ဖို့ဆန္ဒရှိလားခင်ဗျ။
ကျွန်တော်တို့ကရွေးကောက်ပွဲတွေရောပါတီရောအကုန်လုံးလူပေါင်းတဲ့အနေနဲ့နိုင်ငံရေးလှုပ်လာတာပါတီထုတ်အနေနဲ့စဉ်းစားထားပြီးသားပါ။ဒါပေမဲ့ပြောချင်တာကရှင်းလင်းပဲကျွန်တော်ရှင်းလာပိုင်းနဲ့ဒီနေ့9လပိုင်းအချိန်မတူပါဘူး။လက်ရှိနေသားမှာမနေ့ပြန်အချိန်မှာလည်းပြောင်းလဲသွားနိုင်ပါတယ်။နေ့ပြန်ကိုအကောင့်နဲ့ပြောင်းလဲမယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်။မြို့သားရဲ့ရည်စည်နဲ့ပြည်တွင်းချင်းရဲ့ဝီဝင်ပေါ်ဆောင်မှုနဲ့လက်ရှိနိုင်ငံရေးအနေသားမှာလွတ်လပ်ပွင့်လင်းမြင်သာမှုပုံမရရှိသာမဆိုတော့ကျွန်တော်တို့လူပေါင်းတဲ့ဒီမိုကရက်တစ်ပါတီအနေနဲ့ရည်တည်ဆောင်ရွက်သွားမှာဖြစ်ပါတယ်။
ဟုတ်ကဲ့ခင်ဗျကိုမိုးသီးစွန်တို့လိုအရင်ပါတီခေါင်းဆောင်တွေအပါအဝင်ပေါ့ပါတီမှာတာဝန်ရွတ်ရွတ်ချွတ်ချွတ်ထမ်းဆောင်ခဲ့တဲ့လူတွေကိုပြန်စုစည်းပြီးတော့ပါတီအားကောင်းလုပ်သွားဖို့ဘလို့အစီအစဉ်ရှိလဲခင်ဗ
ျကျွန်တော်တို့ဒီလူပေါင်းသစ်ဒီမိုကရက်တစ်ပါတီပြည်တွင်းစုစည်းကော်မတီအနေနဲ့ကျွန်တော်တို့စတင်ပြီးတော့3/9အဲ့ဒီဒိတ်နဲ့ထုတ်ခဲ့တဲ့အထိမဲ့အရာဆိုရင်ကျွန်တော်တို့ဟာဒီမိုကရေစီနဲ့လူခွင့်ရေးကိုရည်တည်ဆောင်ရွက်ခဲ့တဲ့လူပေါင်းသစ်ဒီမိုကရက်တစ်ပါတီဝင်ဟောင်းများနဲ့ဒီမိုကရေစီနဲ့လူခွင့်ရေးကိုလေးစားတံပိုးထားတဲ့မြင့်သည့်ဒေသမြင့်သည့်နေရာမှာရောက်ရှိနေသည့်ပုဂ္ဂိုလ်များကိုမဆိုကျွန်တော်တို့ပြန်လည်စုစည်းကော်မတီအနေနဲ့ကြိုးစို့စုစည်းသွားမှာဖြစ်ပါတယ်အဲ့ဒါကိုလည်းထုတ်ပြန်ထားပြီးဖြစ်ပါတယ်ကျွန်တော်တို့အနေနဲ့လက်ရှိအနေအထားမှာဘယ်နေရာဘယ်ဒေသကိုရောက်နေပါစေဒီမိုစီနဲ့လူခွင့်ကိုလေးစားတံပိုးထားတဲ့ပုဂ္ဂိုလ်များကိုကြိုးစို့ကြောင်းဒီနေရာနေကျွန်တော်ထပ်ပြောချင်ပါတယ်
ဟုတ်ကဲ့ကိုဇေယျကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့